ဘက်တို့မှဖြစ်သွားတဲ့ထူးခြားတဲ့သတင်းတွေကိုအခြေခံပြီးတော့ပုံမှန်တင်ဆက်နေကြ RFA စကားဝိုင်းကိုအခုစတင်မှဖြစ်ပါတယ်။ဒီတစ်ပတ်မှာဆွေးနွေးမဲ့ပုံကူတွေကတော့လန်ဒန်မြို့ကသမိုင်းတူတေတီပေါ့လေ။မြန်မာနိုင်ငံရဲ့တူတေတီလို့လည်းပြောနိုင်တဲ့ဆရာဒေါက်တာဦးအောင်ခင်။အနောက်တစ်ယောက်ကတော့ကုလသမဂ္ဂဆိုင်ရာအမျိုးသားညွန်ပေါင်းအစုအယရဲ့ကိုယ်စားလှယ်ဒေါက်တာတောင်ထွန်း။ဒေါက်တာတောင်ထွန်းကတော့နယူးယောက်ကနေပြီးတော့ဆွေးနွေးမှဖြစ်ပါတယ်။နောက်တစ်ယောက်ကတော့မကွေးတိုင်းမင်းလာမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးချစ်တန်းသူကထိုင်းနိုင်ငံနေပြီးဆွေးနွေးမှဖြစ်ပါတယ်။ဦးချစ်တန်းကအခုမကြသေးခင်ကပဲအထမအကြိမ်မြောက် NCUB ပြည်ပအတွင်းမှုတူလည်းဖြစ်ပါတယ်။ကျွန်တော်ကတော့ဝါရှင်တန်မှာရှိတဲ့ရုံးချုပ်ကနေပြီးဆွေးနွေးသွားမှာပေါ့လေ။ဆိုတော့ကျွန်တော်တို့ဒီတစ်ပတ်မှာဗာဒရင်နေထူးစလဲဆိုတော့ဖိလစ်ပိုင်နိုင်ငံမှာပေါ့လေဖိလစ်ပိုင်ဆိုင်ရာနာဖာတမတီကနေပြီးတော့မနီလာမှာရှိတဲ့ဒီနိုင်ငံသားသတင်းတောက်များအသင်းမှာသူကသတင်းစာရှင်းလင်းပွဲလုပ်တာပေါ့လေဆိုတော့နိုင်ငံသားသတင်းတောက်တွေတက်ကြတယ်သူပြောသွားတဲ့စကားအတော်များများကိုလည်းမီဒီယာတွေမှာအတော်များများဖော်ပြကြတာတွေ့ရတယ်ထူးခြားချက်တစ်ခုကနိုင်ငံတကာမှာရှိတဲ့နာဖာတမတီကများသောအားဖြင့်ဟိုမီဒီယာတွေကိုတုံ့ပြန်ပြောဆိုတာမျိုးတွေရှိပေမဲ့အခုလိုပေါ့လေစနစ်တကျနဲ့အကြောင်းအရာမျိုးစုံကိုဟိုနှစ်နှစ်ဆက်ဆက်နဲ့ပြောသွားတာမျိုးကတော့လိလာသူတွေကတော့ပြောတာဒီတစ်ချိန်ကဒါပထမအဆုံးအချိန်ပေါ့လေအကြောင်းအရာတွေအတော်လဲစုံတယ်သူကအဓိကအဖျားတော့အစိုးရရဲ့ကိုယ်စားလှယ်အနေနဲ့စကားပြောတယ်ဆိုတော့ဝါဒဖြန့်ချီအပိုင်းတွေကလည်းရှိတယ်ရှိတော့သူ့ရဲ့ဒီပြောဆိုချက်တွေသူ့ရဲ့ဝါဒဖြန့်ချီအပိုင်းတွေပေါ့လေအဲ့ဒါတွေကဒီနိုင်ငံတကာတန်တမာဘိုင်းနိုင်ငံတကာအစိုးရဘိုင်းကိုတော့အဓိကရည်ရွယ်ပုံရတယ်အဲ့ဒါဒီမှာဘလောက်များသူတို့ဝါဒဖြန့်ချီရဲ့အကျိုးတရားမှုရှိတယ်လေပေါ့နော်တခြားတမ်းမှာပဲပြောချင်တာကဘာလဲဆိုတော့ဖိလစ်ပိုင်နိုင်ငံသားယူဝင်ကြီးကလည်းပြမပြီကိုသွားတယ်ပူဂျိုမူကြီးတန်းရှင်နဲ့တွေ့တယ်တိပ်ပိုင်ကောင်းဆောင်နဲ့တွေ့တယ်တွေ့တဲ့အချိန်မှာသူကဒီမိုကရေစီဥပဒေလိုင်ကောင်းမှဟိုအလင်းရောင်တချို့တွေ့တယ်ဆိုတာမျိုးပေါ့လေအတုံးတုံးနဲ့သူကပြောတာရှိတယ်အဲ့တော့ဒီဖိလစ်ပိုင်မှာဒီအပတ်အတွင်းနာဖာတာအမတ်ကကြည်ကြဲပြင်းပြပြောဆိုသွားတဲ့ကိစ္စကဒီနိုင်ငံတကာအတိုင်းဝိုင်းမှာအထူးသဖြင့်နိုင်ငံတကာအစိုးရနဲ့တန်တမာဘိုင်းမှာသူတို့ရဲ့ဝါဒဖြန့်ချီရဘလောက်အထိအကျိုးတရားမှုရှိသလဲဆိုတဲ့အချက်ကိုပေါ့လေကျွန်တော်အရင်ဆုံးဆွေးနွေးချင်တယ်အဲ့တော့ပထမဦးဆုံးအနေနဲ့ပေါ့လေဆရာဦးချစ်တင်စပြီးဆွေးနွေးပါလားခင်ဗျ
ဖိလစ်ပိုင်နိုင်ငံမြန်မာဆိုင်ရာတာမကြီးပြောတဲ့စကားထဲမှာကျွန်တော်တို့တွေ့ရတာကဒီရိုမန်နဲ့ပတ်သက်လို့သူကွန်စတီကျူရှင်းကိုဟာအာဆီယံနိုင်ငံတွေကပြီးခဲ့တဲ့စည်းဝေးမှာဝိုင်းပြီးတော့ပြားပေးတဲ့အခါကျမှငိုးကုန်တဲ့အချိန်မှာပြန်ဆမယ်ဒီဇင်ဘာမှာကွန်စတီကျူရှင်းပြီးမယ်လို့သူတို့ကပြောတယ်အဲ့တော့ဒီဇင်ဘာမှာကွန်စတီကျူရှင်းပြီးမယ်လို့ပြောပြီးတော့ဟာဒရင်တော့တဲ့မေးတဲ့အခါကျတော့ရုံးမဲ့ခွန်တစ်ချက်ကဘယ်ချိန်မှာပြီးမှာလဲလို့အချိန်ကိုမေးတဲ့အခါကျတော့အဲ့ဒီမှာတာမတ်နေနဲ့ဘယ်ချိန်မှာပြီးမယ်ဆိုတဲ့အချိန်ကိုသူမပြောပြနိုင်ဘူးမပြောပြနိုင်ဘူးဆိုတဲ့အခါကျတော့သူတို့ရဲ့လုပ်ငန်းစဉ်ကဘယ်ချိန်မှာပြီးမှာလဲဆိုတာမပြောနိုင်တာကလက်ရှိအာဆီယံရဲ့ပြည်ချာဘူးလဲသူတို့ကြော်လွားခြင်းနဲ့နိုင်ငံတကာမှာဘူးလဲသူတို့ကဟလာဒီဒီမိုကရေစီရေးကိုသူတို့ဆောင်ရွက်နေပါတယ်ဆိုတာကိုကြားခြင်းနဲ့အတွက်ကြောင့်ဒီပြည်ချာနဲ့တည်ရှင်ရော့အောင်လို့ပြောတာပဲလို့ပဲကျွန်တော်တို့အဲ့လိုပဲယူဆတယ်ဒေါက်
တာတောင်းထောင်းအနေနဲ့ရောဘယ်လိုသဘောရလဲ
ဟုတ်ကဲ့ဟိုခုနကကိုဝန်ထမ်းကြီးဆွေးနွေးသွားသလိုပေါ့နော်ဒါဖိလစ်ပိန်ကနိုင်ငံရေးဝန်ကြီးရိုမျိုလိုရိုဘာရိုကဒါဗမာပြည်ရေးကိစ္စကိုအခုတွားပြီးတော့အဲဆွေးနွေးကြတယ်ဒီနာဖာပြောနေတဲ့လမ်းပြမြေပုံရဲ့ဟလာဒီဘလောက်လောက်ကန်ဆောင်ရွက်မှုတွေရှိနေတယ်နော်ဘယ်အချိန်ပြီးမယ်အဲဒီအားလုံးကလိုလားတဲ့အတိုင်းတကယ်ဒီမိုကရေစီအစဉ်ကူပြမှုတစ်ခုဖြစ်အောင်နာဖာကတကယ်ပဲဆန္ဒရှိရလားလုပ်နေသလားဒါတွေတွားစူးစမ်းလေ့လာတာပေါ့နော်ဒါတန်တမန်စကားရတာကတော့ဒါဥမင်လိုင်ကောင်းရဲ့အဆုံးမှာလေးအောင်တချို့မြင်ရတယ်ပါညာပြောပြင်မယ်လို့
ဒေါက်တာတောင်းတော့ကျွန်တော်တခုပဲဖြတ်မိခြင်းလို့
ဟုတ်ကဲ့
ဥမင်လိုင်ကောင်းအဆုံးမှာအလင်းရောင်မြင်တယ်ဆိုတာကအစိုးရရဲ့ဝါဒဖြန့်ချီအောက်ကိုရောက်သွားတာမဟုတ်ဘဲနဲ့ဒါတန်တမန်နီးရအဆင်ပြေအောင်ပြောတဲ့စကားတန်တမန်စကားအဲ့ဒါကိုတောင်းတော့ဆိုလို့
တန်တမန်စကားရပေါ့ဗျာဒါအပြုသဘောရချင်းကတ်တာတိုက်တွန်းတယ်ဆိုတော့တဘောပေါ့နော
်ဟုတ်ကဲ့ဟု
တ်ကဲ့အားဖြင့်ဆိုလို့ရှိရင်အဲကျွန်တော်တို့သိထားသလောက်ကဒါပြီးခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဒါဗမာပြည်ကိစ္စနဲ့ပတ်သက်လို့တော်တော်လေးအတွင်းကျိတ်ပြီးတော့တော်တော်လေးဆွေးနွေးကြတယ်အဲမကြသေးခင်ကကျွန်တော်တို့အာဆီယံဝင်းဝိုင်းကတန်တမန်တယောက်နဲ့ကျွန်တော်ဆွေးနွေးတယ်ဆွေးနွေးချက်အရာဆိုလို့ရှိရင်အဲဒီတန်တမန်ရဲ့ပြောစကားအရာဆိုလို့ရှိရင်အာဆီယံအတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားကဒါတစ်စစ်ချိုးကိုပြောင်းသွားပြီဒီအာဆီယံအနေနဲ့နာဖာကဂရီတွေပေးပြီးတော့မလုပ်တဲ့အခါမှာသူတို့အနေနဲ့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာမျက်နှာပြက်ပေါင်းနေလဲကျွန်တော်တို့များလာပြီအဲနောက်တစ်ခုကလည်းပဲဒီအာဆီယံအဝင်းဝိုင်းမှာမိတ်ဆွေနိုင်ငံတွေဖြစ်ပေမဲ့လို့နာဖာကသူတို့ဘယ်လိုခြေလှမ်းလှမ်းနေတယ်ဆိုတာကိုဟလာဒီမိတ်ဆွေကောင်းပီတာစွာနဲ့အတိပေးပြီးတော့ ပွင့်မလင်းတိုင်နေပြီးတော့ပြောတာဆိုတာလောက်တာခိုင်းတာမရှိဘူးမရှိတဲ့အပိုင်းမှာဒါအာဆီယံဘက်ကအတွင်းမှာတော်တော်ကိုစိတ်ပြည့်နေတဲ့အနေဒါရှိတယ်ဆိုတော့လမ်းပြမြေပုံနဲ့ပတ်သက်လို့လည်းပဲအာဆီယံဝင်းဝိုင်းမှာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံတကာဝင်းဝိုင်းမှာပဲဖြစ်ဖြစ်เนาะဒီအနေအဆုံးအခြေခံသဘောတူညီချက်ရှိတာကတော့နာဖရဲ့လမ်းပြမြေပုံပဲလှုပ်လှုပ်ပါပဲလှုပ်လှုပ်เนาะဒီမိုကရေစီအတွင်ကူးပြောင်းမှုလှုပ်တဲ့အခါမှာเนาะကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါဝင်တိုင်းရင်းသားခေါင်းဆောင်တွေအားလုံးအပါဝင်အင်အားစုအားလုံးပါဝင်တဲ့နိုင်ငံရေးဖြစ်စဉ်တည်းရဖြစ်ရမယ်เนาะအဲ့လိုနိုင်ငံရေးဖြစ်စဉ်တည်းရဖြစ်ဖို့အတွက်เนาะဒီဒေါ်အောင်ဆန်းစုကြည်နဲ့ဖန်စီထိန်သိမ်းခံတဲ့ခေါင်းဆောင်တွေလွတ်ဖို့လိုတယ်เนาะကျွန်တော်တို့ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုလိုတယ်အဲ့ဒီအခြေခံနဲ့ပတ်သက်လို့ ਆ ဒါအာဆီယံအတွင်းမှာရောတကယ်နိုင်ငံတကာဝင်းဝိုင်းမှာရောသဘောတူညီထားပြီးဖြစ်တယ်เนาะလုံခြုံရေးကောင်စီမှာလည်းပဲဒါဘာပဲပြောပြောဗမာပြည်ကိစ္စအကျိမ့်တွေပေါ့အနည်းနဲ့အမြန်ဆိုသလိုလာတော့မှာပဲဒါအမေရိကန်နိုင်ငံကနေဥဆောင်ပြီးတော့ဒီကိစ္စတွေလုပ်နေတယ်မကြာခင်မှာလည်းပဲဖင်လန်နိုင်ငံဟယ်လ်ဆင်စကီမှာစက်တင်ဘာလ10ရက်နဲ့17ရက်မှာဆိုလို့ရှိရင်ဒီအာရှယူရိုပမီတင်းပေါ့နော်အာရှဥရောပဒါထိပ်သီးအစည်းအဝေးတစ်ခုကရှိမယ်ထိပ်သီးအစည်းအဝေးမှာလည်းပဲဗမာပြည်ရေးကိစ္စကိုဆွေးနွေးကြဖို့ဆိုတာဒါဥရောပသမဂ္ဂကလည်းမောင်းတင်ထားတယ်ဆိုတော့အဲ့လိုအနေအထားမျိုးမှာနာဖအနေနဲ့ဒါဂျိုကာတဲ့သဘောပေါ့လေဒါပေမဲ့လို့ဒီဂျိုကာတဲ့အနေအထားတွေဟာကျွန်တော်ထင်တော့ဒါဘာပဲပြောလို့အောင်မြင်မှုတော့တိတ်တော့မရှိဘူးဘာကြောင့်လဲဆိုတော့ဒီနာဖရဲ့တန်အမတ်မှာကတကယ်ပြောစရာအချက်လည်းမရှိဘဲနဲ့ကြားနေကြတပြားဟောင်းကိုပဲပြန်ဖွင့်ပြတဲ့သဘောဖြစ်တော့တိတ်တော့အောင်မြင်မှုရှိတယ်လို့ကျွန်တော်မတွေ့ရအောင်ဒီနာဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့ရှိရင်လည်းပဲဟလာလူတူရဲ့အဲ့အရေးကိစ္စကိုမကြည့်ပါနဲ့နော်ဒါသူတို့အားလုံးအတွက်ကောင်းအောင်လုပ်နေမှာဒါလည်းပဲပြောနေကြပဲအဲ့ဒီမှာကျွန်တော်ထပ်ပြောချင်တာကဒီဒေါ်အောင်ဆန်းစုကြည်ကိုပုံကိုတရားတဲနေနဲ့သူတို့အနေနဲ့ဒီနှိမ့်ချပြီးတော့ပြောနေတာဟာဒါကဘလို့မှစီလျော်တဲ့ကိစ္စမဟုတ်ဘူးဒီသူတို့ကဒေါ်အောင်ဆန်းစုကြည်ကိုခဏဒီမိုကရေစီသူတို့ပြောနေတဲ့လမ်းပြမြေပုံအကောင့်ထဲပေါ်ရေးမှာအနောက်အရှက်ဖြစ်မဲ့အန်ဒီရဲ့တခုအနေနဲ့သူတို့ပြောပြောနေတယ်ဆိုတော့အဲ့ဒီအပိုင်းမှာဒီအင်ဒိုနီးရှားကဒီ special အထူးကိုယ်စားလှယ်အနေနဲ့သွားခဲ့တဲ့ဘူးတဲ့မစ္စတာအလီအလာဒတ်ပြောတယ်လို့ပေါ့သူကပြောခဲ့တာရှိပါတယ်ဗိုလ်ချုပ်ဂျီသွန်းရွှေကိုနော်ကျွန်တော်တို့ဒီလက်နက်ကင်ပြီးတော့တိုက်ခိုက်နေတဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့တော့ညီနိုင်ဆွေးနွေးနိုင်တယ်ဟာလားတယောက်နဲ့တယောက်နှစ်ပေါင်း40ကျော်ဗားရပြန်ကြားရပြန်စစ်မြေပြင်မှာအသေးလေးတိုက်ခိုက်ခဲ့တဲ့လူတွေနဲ့တော့ဆွေးနွေးနိုင်တယ်ဆိုလို့ရှိရင်နော်ကျွန်တော်တို့ဒီလက်နက်ဆိုလို့ဟာလားအတူတချောင်းလည်းမရှိဘူးဆွေးဆက်ဆွေးနွေးညီနိုင်ရေးကိုပဲအမြဲတမ်းဟာလားရှေ့တင်ပြီးတော့ဟာလားပြောဆိုနေတဲ့ဒေါ်အောင်ဆန်းစုကြည်လိုမျိုးသားခေါင်းဆောင်တယောက်အနေနဲ့ဘာလို့မဆွေးနွေးနိုင်တာလဲဒီမေးခွန်းကိုပဲကျွန်တော်တို့ပြန်ကောက်ရမယ်ကျွန်တော်တို့တိုင်းပြည်ကိုစုစုစည်းပြန်လဲတည်ဆောက်နိုင်ဖို့စုစုစည်းပြန်လဲတည်ဆောက်နိုင်နဲ့ပိုင်းမှာလည်းပဲနိုင်ငံတကာရဲ့ထောက်ခံမှုတွေကူညီမှုတွေနိုင်ငံတကာနဲ့ပြည်လဲတဲ့ဆက်ဆံရေးတွေရဖို့အတွက်ဒေါ်ဆန်းစုကြည်လိုလူသားကောင်းဆောင်တရားကျွန်တော်တို့တမိုင်းမှာကျိန်းစီပေါင်းလိုအပ်နေတယ်။ဒါကိုလက်ခံဖို့လိုတယ်။ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တော့ကျွန်တော်တို့မြင်တယ
်။ဒေါက်တာသောင်းသောင်းအနေနဲ့ကတော့ဒီမိုကရေစီအင်အားစုတွေနဲ့တိုင်းပြည်ကနေပြီးတော့ထားတဲ့သဘောထား
ဟုတ်ကဲ့
ဆိုတော့ဒီသဘောရှိတယ်။သို့တော့အစိုးရဘက်အနေနဲ့ကြတော့ခုနလိုဒေါ်အောင်ဆန်းစုကြည်ကိုပုံကိုတူချင်းခွဲပြီးတော့သူကပြောနေတယ်။ဒီအမျိုးသမီးတယောက်ဒီလူတယောက်အပေါ်မှာပဲဘာဖြစ်လို့အာယုံဆိုင်နေကြတာလဲလို့ဆိုပြီးတော့ပြောနေကြတာရှိတော့သူတို့ကဒီလူတယောက်ဆိုပြီးခွဲပြီးတော့သတ်မှတ်ထားတဲ့အပေါ်မှာသူတို့ရဲ့ policy ဘိုင်းနောက်ဆုံးအမျိုးသားပြည်နယ်တည်မြဲရေးကိုသွားမဲ့သူတို့ရဲ့ policy ဘိုင်းကအစဒီသဘောထားထင်ဟပ်နေမှာဖြစ်တော့ဒီသဘောထားကိုသူတို့တကယ်ဆွဲနေတယ်ဆိုလို့ရှိရင်အမျိုးသားပြန်လဲတင်မြဲရေးနဲ့မိစ္ဆာဆရာရှိတယ်လို့
နားဖဘက်ကဒါအမျိုးသားပြန်လဲတင်မြဲရေးကိုမလိုလားလို့နော်သွေးဆုံဆွေးနွေးရေးကိုမလုပ်ချင်လို့ဒါနည်းမျိုးမျိုးနဲ့ဟလာကြွေရှောင်နေတာပဲနော်ဒီကြားထဲမှာဒီကြားကနေပြီးတော့ကြားဝင်ဖြန့်ပြေးတဲ့လူတွေကလည်းမကြသေးခင်ကမှဒါဒီ common approach လို့ခေါ်တဲ့ဒီဗမာပြည်အမျိုးသားပြန်လဲတင်မြဲရေးလုပ်ငန်းစဉ်အဆိုပြုချက်တခုဒါခုထွက်လာတာရှိပါတယ်နော်ဒါပညာရှင်မိုင်းတွေကလည်းပဲအဲ့ဒီဆိုပြုချက်တွေထဲမှာနာဖကစစ်တပ်ကအဓိကအခန်းကဏ္ဍပဲဆက်ပါနေဦးမယ်ဆိုတာကိုလည်းသူတို့အဆိုပြုထားတာတွေရှိတယ်ဒီလိုမျိုးဒီကုလသမဂ္ဂဖြစ်ဖြစ်နော်အဖွဲ့အစည်းတွေရပြဖြစ်ဗမာပြည်ငြိမ်းချမ်းရေးကိုလိုလားတဲ့လူတွေပညာရှင်တွေရပဲဖြစ်ဖြစ်အမျိုးမျိုးပုံပုံအဲ့ဒါလိုဟာလာစူးစမ်းနေကြပြီမဲ့လို့နာဖကအဲ့ဒီစူးစမ်းမှုတွေအဲ့ဒီအဆိုပြုချက်တွေကိုခဏအထိဒီမျက်ွယ်ပြုနေတယ်ဆိုတဲ့အပိုင်းကတော့ကျွန်တော်တို့တော်တော်ကိုထင
်ရှားနေတယ်ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးအောင်ခင်အနေနဲ့ပေါ့ဘယ်လိုသုံးသပ်လဲခင်ဗျာ
ဒီကိစ္စတွေကလည်းဟိုပြောရတာသူတို့ကလည်းဒါတွေဖြည့်ဖြန်းနေတာအကြောင်းထက်နေပြီကျွန်တော်တနေ့ရေဆွဲလေးပြန်ကြည့်တဲ့အခါမှာအ El Maduro လိုမျိုးလောကဩဂုတ်လ14ရက်နေ့တနင်္လာနေ့မှာသူကပြည်သာရှင်းလင်းပွဲလုပ်တယ်။အဲ့ဒီမှာသူပြောသွားတာဒီနာဖာဘာမှမလုပ်ဘူးဆိုတာကိုပြောသွားတဲ့အတွဲအဲ့ဒါကိုနောက်တနေ့15ရက်နေ့အင်္ဂါနေ့မှာဖိလစ်ပိုင်ဆိုင်ရာနာဖာတာမတ်ကပြန်ရှင်းလာဆိုတော့ခင်ဗျားပြောလို့ဆိုတော့ကသူလည်းအရင်ကပြောပြီးသားတွေဆက်ပြောတာပေါ့ဗျာ။ဆိုတော့အဲ့ဒီမှာကျွန်တော်မြင်လာတော့သူပွားတွေ့တယ်ပွားတွေ့တဲ့အချိန်မှာဒီပြင်းမနာမှသွားတယ်ဟာလားဘူတန်ရွှေလူဘူမောင်ကြီးအကုန်ပေါ့ဗျာသူခေါင်းဆောင်ပိုင်းက၄၅ရောင်းနဲ့တွေ့တယ်တွေ့တဲ့အချိန်မှာအာဆီယံအဖွဲ့ရဲ့လူလားတာတွေကိုသူထပ်ပြောတယ်ပေါ့ဗျာထပ်ပြောတယ်ဆိုတာဒီမိုကရေစီပြုပြင်လုပ်ဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့သူထပ်ပြောတယ်ထပ်ပြောပြီးနဲ့နာဖာဘက်ကဘာမှမပြောဘူးတခါလေးငြိမ့်နေတယ်နှုတ်ဆိတ်နေတယ်အဲ့တော့သူအနေနဲ့သူကပြောတယ်ဒီအင်တာအရေးကြီးတဲ့ကိစ္စကိုပြောတဲ့ဟာကိုသူကအပြေမပေးဘူးလုံးဝအပြေမပြီးတော့သူအနေနဲ့ကလည်းဒီအပြေမပြောချင်တဲ့လူအတင်းပြောပါလို့သွားပြောလို့မရဘူးတဲ့အဲ့တော့ဒီဟာကြီးကသူဘာမှသူမေးလို့ပြန်လို့မရဘဲနဲ့သူပြန်လာရတယ်ပေါ့ဗျာအဲ့တော့ဟိုမှာမေးတဲ့ဟာကိုမပြေဘဲနဲ့ဒီတိုင်းတခါတည်းဘူးခံပြီးတော့နေတဲ့ဥစ္စာကိုသူကတော်တော်မကြည်မလန့်ဖြစ်ပုံရတယ်နောက်တစ်ချက်ကဘာလဲဆိုတော့သူပြောတယ်ကတော့ဒီအင်္ဂလိပ်လူတော့ဘူတန်ရွှေကပြောတယ်ဗောဒီနှစ်မကုန်ခင်ပါတဲ့ဒီ important milestone ကိုရောက်လာလိမ့်မယ်တဲ့ milestone ဆိုတာသမိုင်းမှတ်တိုင်ပေါ့ဗျာသူအရေးကြီးတဲ့သမိုင်းမှတ်တိုင်ကိုရောက်လာလိမ့်မယ်လို့သူပြောတယ်အဲ့တော့ဒီနှစ်မကုန်ခင်ဆိုဘာလို့ပြောတာလဲဟိုသမိုင်းမှတ်တိုင်လဲဘတ်စကားမှတ်တိုင်လာတော့သိကြမသိဘူးပေါ့ဗျာပြောတာဆိုမှတ်တိုင်ကိုတော့ရောက်လာတယ်သူပြောတာပဲအရင်ကဒါမျိုးတွေပြောပြီးတော့ဖြီးဖျန်းလာတာကြာပြီမလားဗျာအခုအာဆီယံဖွဲ့တဲ့ရောက်တဲ့ဟာခင်ဗျာ1998ခုနှစ်တည်းဟာရောက်တရသူဖြီးဖျန်းလာတာဆိုတော့ကျွန်တော်မြင်လာတော့အဲ့လိုပြောတဲ့အခါမှာသူကတင်းစားရှင်းလင်းပွဲမှာ14ရက်နေပြောတော့သူပြောတဲ့ဥစ္စာကဒီဘာမှဒီကောင်းတာမရှိဘူးပေါ့ဗျာအဲ့တော့ဒီပြောလဲစရာမရှိဘူ
းဆရာအဲ့လိုဆိုလို့ရှိရင် तू ကဟိုဒီမိုကရေစီဥပဒေလိုင်းကောင်းမှာလင်းအောင်တွေ့တယ်လို့ကြောက်တုံးပေါ်ရေးချလို့ရှိရင်တဖြည်းဖြည်းပြဲ့တာပဲဆိုတာတွေကြတော့ဘယ်လိုလဲဆရာ
तू ခင်တာ तू ပြောတာကိုတကယ်ဖိုက်တာကဘာမှပြန်ပြောဘူးကိုကဘာပြောလဲဒီဒီတခါလဲဟို stone wall ပေါ့ဗျာတခါဒဇိုင်းနဲ့တခါပိတ်ထားတာဆိုတော့သူတို့မှာပြဿနာကကျွန်တော်မြင်လာတော့ဒီတာမပြောတာလေအလကားပါဒါ तू ပြောနေကြကိစ္စတွေပမာပြည်ထဲမှာသူကလှုပ်ချင်တာလှုပ်မယ်နိုင်ငံခြားကြတော့တမျိုးပေါ့ဗျာပြည်တွင်းမှာလှုပ်ချင်ရင်လှုပ်မယ်နိုင်ငံခြားမှာပြောချင်ရင်ပြောမယ်ဆိုတော့သူတို့လှုပ်လာတာကြာပြီအဲ့ဒါဟိုအာဆီယံနိုင်ငံတွေကလက်မခံတော့ဘူးဆိုတော့သူတို့မှာဒီနိုင်ငံခြားဆက်ဆံရေးအတွေ့အကြုံကလည်းနည်းတော့အရင်ဘုခင်ညိုအုပ်စုလိုမဟုတ်ဘုခင်ညိုအုပ်စုကတော့ဦးဝင်းအောင်တို့ဘာလို့ကသာမတ်လှုပ်လာတာဒီနေ့ပေါင်းကြတော့နည်းနည်းဖြီးတဲ့ဖြန့်တတ်ပြီးတယ်သူများကြဲ့အောင်နည်းနည်းပေါ့ပြောနိုင်နေတယ်ဒီလူတွေကတော့ဘာမှပြောတာပဲနည်းမနေ့ကတနေ့ကတိုက်ပွဲမှာတိုက်ဒီနေ့တခါနိုင်ငံခြားရောက်ပြီးတွေ့ကြအရင်ဆုံးလှုပ်တော့နိုင်ငံခြားဆက်ဆံရေးမှာသူကအင်တန်ကိုကတိကောက်ဖြစ်တာပေါ့ဗျာအဲ့ကတိကောက်ဖြစ်တာကိုပြန်ပြန်ပြီးဖြေနေရတာခင်ဗျာတခါအရင်တော့ကြည့်လို့အာဆီယံညီလာခံမှာဒီမလေးရှားနိုင်ငံခြားရေးဝန်ကြီးကဗမာနိုင်ငံခြားရေးဝန်ကြီးကိုဒီသတင်းစာရှင်းလင်းပွဲလှုပ်တော့ညာဝင်းအဲ့ဒါကိုဖြေလေးဆိုပြီးပြောသွားတာလေဆိုတော့အဲ့ဒါမျိုးတွေဒီအောင်ပြောနေရတဲ့ဟာမျိုးပေါ့ဗျာဆိုတော့ဆက်ဆံရေးအခြေအနေကတော်တော်ဆိုးတယ်ဘာပေါ့ကပြောတာဒီကျွန်တော်နည်းနည်းအချင်းချုံပြီးကြည့်ရဆိုဗမာစေအုပ်စုနဲ့ပတ်သက်ပြီးတော့ဘယ်လိုမှပြောလို့မရဘူးအပြည့်သဘောနဲ့ဆက်ဆံပြီးပြောင်းပြတ်ပြောဆိုတဲ့အာဆီယံနီလာကလည်းမအောင်မြင်ဘူးလက်ခအေးယူတဲ့အနောက်တိုင်းရဲ့နီလာကလည်းမအောင်မြင်ဘူးအဲ့တော့အခုတခါပြန်ပြီးတော့ဖြစ်နေတာဒီဗမာစေအုပ်စုကိုဘယ်လိုဆက်ဆံရမလဲဆိုပြီးတော့ပြန်ဖြစ်နေတာဆိုတော့အဲ့ဒါကပဲသူတို့အတွက်ကအမြတ်လိုဖြစ်နေတာပေါ့ဗျာဟာဒီကောင်ကြီးတွေကတမျိုးကြီးပဲပေါ့ဗျာလို့တမျိုးလူတမျိုးကြီးတွေပေါ့ဆိုတော့ဟိုဘယ်လိုဆက်ဆံရမလဲမသိဘူးပေါ့ဗျာဆိုတော့အဲ့ဒါကပဲသူတို့အတွက်ကဒါအမြတ်ထွက်တယ်လို့ဖြစ်နေတာပေါ့ဆိုတော့ဒါကိုဆက်ဆံမှုစဉ်းစားကြပါဦးပေါင်းညာဦးဆိုတော့ဒီထဲမှာနဝတအလိုတော်ကြီးကဖားပညာရှင်တွေရတယ်ပဲအပေါ်မှာစေအုပ်စုကိုအချွင်းချက်မရှိနိုင်ငံခြားရတွေဝိုင်းဝန်းကူညီတောက်ပါအမယ်ဘာညာတဲ့စာရင်းတွေပဲရေးဘာညာလှုပ်လာတာပေါ့ဗျာဆိုအဲ့လိုလှုပ်လာတာဒီပင်လင်ဟိုနာဖဘက်ကတော့ဒါတတိမဟုတ်တင်းကြီးနဲ့တူတာအပြတ်ထွက်နေသားတော့မပြီးဘူးပေါ့ဗျာ
ဟုတ်ကဲ့တော်တော်တော
်ဟုတ်ကဲ့
သူဆရာဦးအောင်ခင်ခုနကပြောသွားတယ
်
အလိုတော်ကြီးပညာရှင်တွေ
အလိုတော်ကြီးပညာရှင်တွေကဒီလိုက
အဲ့အလိုတော်ကြီးပညာရှင်တွေကအဲ့လိုမျိုးတွေကဟိုဝါရဆက်ဖြတ်မယ်ဆိုလို့ရှိရင်ဒီပုံစံတစ်မျိုးပြောင်းပြီးတော့ပဲဗမာပြည် policy နဲ့ပတ်သက်လို့တချို့ဟာတွေဆွေးနွေးကြစောင့်ကြည့်ရတဲ့မျိုးတွေဖြစ်လာမယ်ဆိုရင်သူ့ရဲ့ရည်ရွယ်ချက်ကတစုံတရာအောင်မြင်မှုရှိတယ်ပေါ့ပြောလို့ရနိုင်လား
အဲကျွန်တော်တို့ခုနကဦးအောင်ခင်ပြောသွားတာကျွန်တော်တို့ပြန်ကောက်ရင်တော့ကျွန်တော်တို့ဒီဗမာပြည်ကိစ္စကဟလာချင်းကပ်မှုအမျိုးမျိုးနဲ့ဗမာနိုင်ငံတကာကနေပြီးတော့အဲစူးစမ်းပြီးလောက်လာတာပေါ့နော်အခု session နဲ့ရှိလာတော့တရားလည်းအပြေးရမထွက်ဘူးအဲ့ဒီအနေထားမှာဟိုပြည်တွင်းမှာရောပြည်ပမှာရော ပညာရှင်အမျိုးအစားတရားဖြစ်ပေါ်လာတယ်ဗျ။သူတို့ကဒီမိုကရေစီအင်အားစုဘက်ကလည်းမဟုတ်ဘူးဗျ။ဘယ်တော့မှလည်းဒီမိုကရေစီလှုပ်ရှားမှုမှာအဲခါချိုးပြီးတော့ဆက်ရှင်တွေကာလမှာဝင်လုပ်ပေးခဲ့တာနင့်နာခံခဲ့တာလည်းမရှိဘူး။အဲတစ်ဖက်မှာတော့လည်းပဲပညာရှင်ဆိုတဲ့ဆိုင်ဘုတ်ကိုတော့လှုပ်ထားတာပေါ့ဗျာ။အဲဒီလူတွေကအထဲထဲမှာတော့နားအဖနဲ့ပြည်လည်အောင်ပေါင်းတယ်ဗျ။နိုင်ငံရသောဒီမားတွေပါရောနော်။အဲအပြင်ရောက်လာရင်တော့အဲနားအဖကလည်းစိတ်တော့မကောင်းပေါ့ဗျာ။အားနည်းချက်တွေထောက်ပြပြီးတော့ဘာတွေမလုပ်ဘူးဘာတွေမလုပ်ဘူးပေါ့။နော်အဲတစ်ချိန်တည်းမှာလည်းပဲ NLD ကလည်းပဲအားပါ NLD ကလည်းဘာမှမလုပ်နိုင်ပါဘူး session นี่ရှိပြီအဲ့တော့ကျုပ်တို့ပဲနားဖောက်ကိုကြောတက်ပြီးတော့ပြောင်းအောင်လုပ်နိုင်တယ်ဆိုတော့ပုံစံမျိုးနဲ့ကိုယ့်ကိုယ်ကိုကြော်ညာထုတ်ပြီးစတန့်ထွင်လာတဲ့လူတွေတော့ရှိတယ်ဗ
ျဒ
ါပေမဲ့အဲ့ဒီအင်အားစုကနည်းနည်းလေးတော့အတန်ပိုပိုကျဲလာတယ်အဲသို့တော်လည်းပဲဒီနိုင်ငံတကာရဲ့ပမာနိုင်ငံနဲ့ပတ်သက်တဲ့ချင်းကပ်မှုနော်ဒီတစုံလုံးကိုပေါ့နော်ဗျာအတွေးအမြင်တစုံလုံးအော်ကနေ့ဖိအားပေးမှုတွေကိုပြောင်းပြန်လှန်သွားလောက်အောင်တော့လုံနိုင်တဲ့အစွမ်းရှိလိမ့်မယ်တော့ကျွန်တော်မထင်ပါဘူး
။ဟုတ်ပြီဟုတ်ပြီ။တို့တို့လည်းခုနိုင်ပြောသလိုပေါ့ဘလောက်အစွမ်းသက်တည်ရှိတယ်မရှိဘူးဆိုတဲ့အပိုင်းကတတ်တတ်ဆွေးနွေးရင်ဆွေးနွေးရမယ့်အပိုင်း။သို့တော့အာယုံတော့တော်တော်အစိုက်ခံတဲ့သဘောတော့ရှိတယ
်။အတန်ကျေလာတာပေါ့ဗျာ။အတန်ကျေတဲ့လူဆိုတော့လည်းအာယုံဆော့ခံ
။အဲ့ဒါကို
တို့တို့တော်လိုက်သတိကြီးကြီးတော့ထား
ဟုတ်ပြီ
။တို့ကနိုင်ငံတကာကဒီ policy ဘိုင်းဆိုင်ရာဒီစဉ်းစားမှုတွေကိုဝေဝါးရှုပ်ထွေးသွားအောင်တော့လုပ်နိုင်စွမ်းရှိတယ်
အဲ့လောက်ကတော့လုပ်နိုင်တယ
်အ
ဲ့လောက်လုပ်နိုင်တယ်ဆိုရင်ပဲဒီဇုံတရားတော့လုပ်နိုင်တာပဲ
အေးအဲ့ဒါကိုကျွန်တော်တို့ကသတိထားပြီးတော့ခုနပြောသလိုပေါ့ဗျာအာကျွန်တော်တို့ဘက်ကဒီဗမာအရေးနဲ့ပတ်သက်လို့တကယ်သုံးသပ်မှုအခြေခံသုံးသပ်မှုတွေကိုမှန်မှန်ကန်ကန်သုံးသပ်နိုင်ဖို့ဒါကျွန်တော်တို့ဒီမိုကရေစီအင်အားစုဘက်ကနိုင်ငံတကာဒီ policy လုပ်နေတဲ့လူတွေကိုဒါကျွန်တော်တို့ပိုးပြီးတော့ထိတွေ့မှုတွေဆက်ဆံမှုတွေအဲကျွန်တော်တို့ဒီသုံးသပ်ချက်တွေတင်ပြမှုတွေဒါတွေကျွန်တော်တို့ပိုးလောက်ရမယ်သဘောရှိတယ
်ဆိုတော့အဲ့လိုလုံနိုင်စွမ်းရှိသလားဒီအပြင်မှာရှိတဲ့ဒီမိုကရေစီအင်အားစုတွေကအ
ဲကျွန်တော်တို့လုံနိုင်စွမ်းရှိပါတယ်ကျွန်တော်တို့မှာဒီမိုကရေစီအင်အားစုတွေရှိသလိုလာဒီနိုင်ငံတကာပညာရှင်တွေမှာလည်းပဲဒီကိုအကျိုးစီးပွားကိုရှေ့တန်းမထားဘဲနဲ့ဟလာအမှန်တိုင်းသုံးသပ်ပြီးတော့ပြောဆိုနေတဲ့ပညာရှင်တွေရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုကညီလာခံကိစ္စနဲ့ဖိလစ်ပိုင်ဆိုင်ရာနာဖာတမ်းမှပြောသွားတဲ့စကားပေါ့လေအမျိုးသားညီလာခံကမအောင်မြင်ဘူးဆိုလို့ရှိရင်ဒီပြည်တွင်းစစ်ဘက်ကဟောပြည်တွင်းစုပူအောင်ကြွားမှုပဲခေါ်ပေါ့လေဟိုဒါဖြစ်လာလိမ့်မယ်လို့သူကဟိုဒီစကားကိုပြောသွားတယ်ပြောသွားတော့လည်းအများကဘလို့ဖြစ်လဲဆိုတော့ဟောဒီအမျိုးသားညီလာခံ road map ဒါကိုပဲအခုချိန်မှာအာရုံစိုက်နေတယ်ဒီဇင်ဘာမတိုင်ခင်အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်ဒါကိုသူတို့ပြီးအောင်လုပ်မယ်ဒီလိုပြောတော့အမျိုးသားညီလာခံပုံမှာပူအာရုံစိုက်လာအောင်ဟိုပူပူတတာနဲ့ချဲ့ထွင်ပြီးပြောလိုက်သလားပေါ့လေဟိုမြင်စရာတော့ရှိတယ်အဲ့တော့ပြည်တွင်းစုပူအောင်ကြွားမှုဆိုတာကအမျိုးသားညီလာခံပြီးချင်းမပြီးချင်းနဲ့ဆိုင်သလားဒါမို့အမျိုးသားညီလာခံမှာလည်းအများအားသဘောမတူတဲ့အချက်တွေတစ်ထည့်ဆွဲထားတယ်ဒါဆိုလို့ရှိရင်ရောပြည်တွင်းစုပူအောင်ကြွားမှုနဲ့ပြည်တွင်းစစ်ကောင်မဖြစ်နိုင်ဘူးလားတခြားဘာအကြောင်းတွေရှိလဲ
ဟိုပြန်ပြီးဆွဲထားတဲ့သဘောပဲဘာလို့လဲဆိုတော့အဲ့ဒါကြီးကိုအမျိုးသားညီလာခံမပြီးလို့ရှိရင်ဟာမပြီးသေးဘူးဘာလို့လဲဆိုတော့စူပါဆိုးလို့မပြီးသေးတာ
အဲ့တော့ဆရာဦးချစ်တယ်ကဘယ်လိုသဘောရလဲ
အဲ့ဒီမှာလေကျွန်တော်ဦးနိုင်ကသူရှင်းလို့ရတယ်သူထဲမှာစကလုံးပါတယ်လေအမျိုးသားညီလာခံရဲ့ပတ်လည်မှာလည်းနေများလည်းစောင့်နေတ
ယ်ဟုတ်တယ်ဟုတ်တယ
်အဲ့ဒီစကလုံးနဲ့ဟလာမအောင်မြင်ဘူးကွနာပြောလို့ကွနာ silver strike ဖြစ်မယ်ဆိုတဲ့ခါကျတော့သူမှန်းလာဒီပေါ်မှာလေ
ဟုတ်ကဲ
့ဟုတ်တော့ပြီးပေါ်လို့ပြောတဲ့ခါကျတော့ဟိုသဘောကတော့ညီလာခံပြည့်ရင်ဒါရီကြောင့်ပြတ်မှာဆိုတော့ဟာကိုသူကအကြောင်းပြတယ်လို့ဒါကိုသူကစောစောတီးတီးအခင်းချင်းပြထားတာလို့ကျွန်တော်အဲ့လိုပဲမြင်တယ်။သူဘောကညီလာကိုသူဘယ်တော့မှပြီးချင်မှာမဟုတ်ဘူး
။ဟုတ်ဒီလိုရတာပြတ်တာပဲ။ကိုပြတ်တာဆိုတာသူတို့ဘာမှမလုပ်ခဲနဲ့ရှောက်ပြောနေတာအဲ့ဒါပြဿနာပေါ့။သူပြဿနာကတကယ်အလုတ်လုတ်ပြီးသလောက်ကိုပြောလို့ရှိရင်ဒါပြဿနာမဟုတ်ဘူး။သူတို့ကဘာမှမလုပ်ဘူးအာနာနဲ့လွှဲမပေးချင်ဘူးဘာမှလည်းမလုပ်ဘူး။ဒါ위နဲ့ရှောက်ပြီးတော့ဟိုပြောင်းမှမယ်အသွင်ပြောင်းမှမယ်ဘာညာနဲ့ရှောက်လှုပ်နေတာသူတို့ပြဿနာဒါခင်ဗျားစဉ်းစားကြည့်လေဗျာပထမဦးဆုံးခင်ဗျားဟိုဒီဇင်ဘာလမှာအသွင်ကူးပြောင်းမယ်လို့သူတို့ပြောတာပေါ့ဗျာအခုဒီတိုင်းဆိုလို့ရှိရင
်ဟုတ်ကဲ့
ဒီဇင်ဘာလမှာအသွင်ကူးပြောင်းမယ်လူကဘုံမောင်ရင်းနဲ့ဘုသားရွှေရအခုတည်းကယူနီဖောင်းမချုပ်သေးဘူးအဲ့ဒါယူနီဖောင်းမပြုတ်ဘဲနဲ့
ဒါပေမဲ့အကဲအသွင်ပြောင်းမယ်ဆိုတာကဒီ convention ကပြတ်မဲ့သဘောမျိုးပေါ့လေအတိအကျကျလည်းသူတို့ပြောတာမဟုတ်ဘူးဟိုအသွင်ပြောင်းတဲ့အဆင့်ထိတော့မရောက်သေးဘူးနဲ့တူတယ
်ဟမ်အဲ့ဒီတော့မရောက်သေးဘူးသူက constitution ပြီးတဲ့အစလောက်ကလေးပဲရှိသေးတယ်။ဟိုဘက်ဝုံမကက step တွေအများကြီးကျန်သေးတယ
်။ကျွန်တော်မြင်တာကဒီလိုပါသူတို့အနေနဲ့ဥမာနိုင်ငံတကာဗျာဒါလားသူတို့လမ်းပြမြေပုံပြောတယ်ပြောတဲ့အခါကျတော့အဆင့်တွေသူတို့ပြောတယ်အသွင်ကူးပြောင်းရေးအသွင်ကူးပြောင်းရေးနဲ့အရေမရေကမြတ်စွာဘုရားပွင့်တဲ့အချိန်ကျမှအသွင်ကူးပြောင်းပါလားနော်ဆိုတော့အဲ့တော့အချိန်စရာကလည်းသူတို့ကမပြောနိုင်ဘူးဗျာ ဒီမှာတနေရာတော့ပြောရင်တော့ဖောတာရင်းစတက်တဲ့ကိုတောင်းတော့ဟမ်အဲသူတို့အခုကတဲ့ဒီဖောတာရင်းစတက်ပေါ့လေစရှောက်ခါသာပဲရှိသေးတယ်ပေါ့လေအချိန်ပြီးပါအေးတိတိကျကျအချိန်ကြီးပါမပြောနိုင်နဲ့အခါကျတော့ဟိုမမကပလပလပြီးမှထိုင်နေတယ်နားဖတာမှဆိုတော့ဟိုရန်ကုန်မှာထိုင်နေတယ်ဗိုလ်ချုပ်တန်းရွှေနံပါတ်1ကကုအမျိုးသားညီလာခံရလိုက်ဆိုရရတာဆက်လို့ဆိုလောက်ရတာ เนาะဆိုတဲ့အခါကျတော့သူလည်းဘာမှမသိဘဲနဲ့ခုနကဦးအောင်ခင်ပြောသလိုဖြန်းဆန်းပြောနေရတဲ့အခါကျတော့ပြောကျင်တဲ့ဇောကဘာများနေလဲဆိုတော့မျိုးသားညီလာခံဒီလမ်းပြမြေပုံလုပ်တဲ့အခါမှာဟိုဘေးကနေမလို့ကြပါနဲ့အချိန်စရာတွေပါလေတိတ်မပေးကြပါနဲ့ကျွန်တော်တို့မှလုပ်နေရတာဒီအခက်အခဲတွေရှိတယ်ဟောလဲလက်ခံဖွဲ့စည်းတွေရှိတယ်အတိုင်းအတာပြဿနာတွေရှိတယ်ဒါကြောင့်မလို့ဟလာအချိန်တွေတလောက်ဆွဲနေရတာ lu yo ni bi le ta khu raw shi de bya a di pogo a ni ne ga ho chano lu pi ga de twa le tu yi de phet de ho ho u ong jor lu ala di u win aw lu ne ala u jor win lu u lin myai lu de tor tor ma ni yo swe tor tor တော်တော်ပြောတယ်လူပဲဆိုတာတော့ကျွန်တော်တို့သုံးသပ်မိတယ်အဲကြည့်ရတာတော့သူ့အောင်ခင်ပြောသလိုနားဖနိုင်ငံခြားရေးဝန်ကြီးကအတွေ့အကြုံအားလည်းမရှိမလဲမဝယ်နဲ့မပြောတတ်မဆိုတတ်နိုင်ငံတကာအစည်းအဝေးတွေကြတော့တင်ပြီးစခင်းနေရတယ်အနေထားမျိုးမှာဒါနားဖကဒါကယ်ရီယာဒီပလိုမက်စီတွေကနည်းနည်းစကားအစွတ်အဆုံးထုတ်ပြီးတော့သုံးတယ်လို့တော့ပုံစံမျိုးတော့ကျွန်တော်တို့တွေ့ရတယ်အဲဒါသူ့ရှေ့မှာလည်းပဲရှိ
ဟုတ်ကဲ့အခုနောက်ဆုံးတစ်ခုပေါ့လေနိုင်ငံနဲ့ပတ်သက်လာလို့ရှင်ပြောနေကြဆိုနေကြတာရှိတယ်ရှိတာမှာအလိုလဲပြောမှဆိုလို့ရှင်တော့လက်တွေ့နိုင်ငံရေးဆိုတာဟိုလှုပ်လို့ရတာကိုလှုပ်တာပေါ့မလှုပ်လို့ရတာကိုမလှုပ်ဘူးပေါ့လေဟိုဒီစကားအရာတော့ရှင်းတယ်ပြဿနာဘယ်မှာသွားရှိလဲဆိုတော့ဘယ်ဟာလှုပ်လို့ရတာလဲဘယ်ဟာလှုပ်လို့မရတာလဲဆိုရင်နေရာကြလို့ရှင်ဒီပညာရှင်တွေကလည်းစကားအများကြီးအတွေးခေါ်တွေကွဲကြကြူးကြတာရှိတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကဒီအပတ်ထဲမှာပဲ New States မြင်မှာပေါ့လေဟိုမဂ္ဂဇင်းမှာဟိုဖုန်တော်ကြီး Desmond Tutu ကလည်းရေးတယ်ဂတိတွေကတော့အလွယ်တကူပေးကြတယ်ပေါ့လေဒါပေမဲ့အပြောတက်တက်တွေပဲဖြစ်နေတယ်ပေါ့လေသူအားမလို့အားမရနဲ့သူဝင်ရေးတာတွေလည်းရှိတယ်အခုဒီနေ့မှာပဲဟိုထွက်လာတဲ့သတင်းတကူရှိတယ်ဆန်ရှင်ကောင်းတယ်ဆိုတော့ဒီအမေရိကန်ကိုယ်တိုင်ဒီပလင်ပေါ့အာဆီယံနဲ့ဒီအမေရိကန်နဲ့ကုန်သွယ်ရေးနဲ့ပတ်သက်လို့စာချုပ်တရားချုပ်တယ်ပေါ့ဒီစာချုပ်အရဆိုလို့ရှိရင်အာဆီယံနိုင်ငံတွေကအကျိုးတော်တော်လေးရှိသွားမယ်သဘောရှိတယ်ဒီစာချုပ်မှာဗမာလည်းပါနေတော့သူကစကလုံးတွေကိုပြင်ရေးတယ်လို့ပြောတယ်ဘာလို့ပြင်ရေးလဲဆိုတော့ဒီအမေရိကန်ကွန်ဂရက်စ်နဲ့ညှိမယ်ဆိုအဲ့ဒါတွေကိုရှောင်ပြီးတော့လုပ်ကြတယ်ပေါ့လေဆိုအလုပ်ဖြစ်အောင်လုပ်သွားတယ်ပေါ့လေအာဆီယံအစည်းအဝေးမတိုင်ခင်မှာလည်းဗမာနဲ့ပတ်သက်လာလို့ရှိရင်တော်တော်ပြင်းပြင်းထန်ထန်အာဆီယံဘက်ကနေပြောလာရည်လည်းရှိတယ်တကယ်တမ်းဟိုကြေညာချက်ထုတ်လဲထုတ်လောခက်လီတန်ပြပြဖြစ်သွားပြန်အောင်အဲ့တော့လောလောဆယ်နိုင်ငံကြီးအခင်းအကျင်းလောလောဆယ်နိုင်ငံကြီးအနေအထားအဲ့ဒါကိုကြည့်မယ်ဆိုရင်စိတ်ပြက်စရာတွေအာရွံ့စရာတွေဘာတွေရှိမလဲအားတက်စရာတွေရောဘာတွေရှိမလဲ
ဟိုတခုတော့ရှိတာပေါ့အကိုဝင်နိုင်ဘူးကျွန်တော်တို့ဒီအပြောင်းလဲဖြစ်စဉ်တခုကိုဖန်တီးတဲ့ကျွန်တော်တို့ချိန်ကပ်မှုတွေမျိုးမျိုးပေါ့နော်ဆိုတော့အဲ့ဒီနေရာတွေမှာအားကောင်းတဲ့အချက်လက်တွေရှိတယ်အားနည်းတဲ့အချက်လက်တွေရှိတယ်လုံနိုင်တာတွေရှိတယ်လို့အကန့်အသတ်တွေရှိတယ်အဲဒါကြောင့်မို့လို့ခဏခင်ဗျားပြောတဲ့ real politics ပေါ့နော်တကယ်နိုင်ငံရေးလက်တွေ့ကိုစဉ်းစားရမှာတပိုင်းနောက်တစ်ခုက real politics ကိုစဉ်းစားတာနဲ့အဲ့ဒီဖြစ်လာတဲ့အခြေအနေအတိုင်းအလိုက်အင့်မျောပါသွားတဲ့ဟာမတူဘူးဗျဒီတချို့လူတွေရဲ့စဉ်းစားချက်တွေဟာသူတို့ကဘာလဲဆိုတော့ဒီလက်တွေ့ဒေါ်လာရဲ့ရည်စည်းကြောင်းတွေမှာမျောပါနေတာမဟုတ်ဘူးဗျသူတို့ကမြစ်ထဲမှာမရှိဘူးဒေါ်လာရင်းဆိုတဲ့မြစ်ရည်စည်းကြောင်းတွေမှာမရှိဘူးသူတို့ကမြစ်ကမ်းဘဝကကြည့်နေတာမြစ်ကမ်းဘဝကကြည့်နေတဲ့အခါကျတော့ဒီမြစ်ရည်စည်းရဲ့အချိန်ဟုံးကိုသူတို့ကိုယ်တိုင်မခံစားနိုင်ဘူးမသုံးသပ်တတ်ဘူးအဲ့ဒါတွေကသူတို့အတွက်လွဲချော်တဲ့ကောက်ချက်တွေဖြစ်စေတယ်ဒေါ်လာရဲ့ရည်စည်းကြောင်းတွေမှာရှိနေတဲ့လူတွေဟာရည်စည်းကြောင်းရဲ့အချိန်ဟုံးကိုသိတယ်လူတို့ရဲ့ခံစားမှုကိုသိတယ်လူတို့သွားနေတဲ့အဟုန်နဲ့လူတို့သွားနေတဲ့ဥတီချက်ကိုသိတယ်အဲ့ဒီအခါမှာအပြောင်းလဲကိုဖန်တီးတဲ့အခါမှာလိုအပ်တဲ့သင်္ကေတဗျူဟာတွေစဉ်းစားတဲ့အခါမှာပို့ပြီးတော့လက်တွေ့နဲ့နှီးစက်တဲ့ချင်းကပ်မှုမျိုးတွေရတယ်เนาะကျွန်တော်တို့မြင့်ရည်စည်းကြောင်းထဲမှာမပါဘဲနဲ့ကမ်းပါဘော်ကကြည့်နေတဲ့လူတွေကတော့မြင့်ရည်စည်းကတိတ်နှေးတယ်လို့ထင်ကောင်းထင်တယ်เนาะနှေးတယ်လို့ထင်ကောင်းထင်တာလည်းအမြသူတို့ရဲ့ဒီတွေးခေါ်စဉ်းစားမှုတွေဟာအလျှော့ပေးဘက်ကိုပို့ပြီးတော့ဥတီသွားနေတယ်ဆိုတာလည်းကျွန်တော်တွေ့တွေ့နေရတယ
်ဟုတ်ကဲ့အဲ့တော့ဆရာဦးချစ်တယ်ပြောပါဦး
အော်ကျွန်တော်ကတော့ဒီပညာရှင်ကြီးတွေကတော့တကယ်လို့ကဖတ်ဘူးတဲ့စာအုပ်လိုပေါ့ဟိုလက်တွေ့မပါတဲ့သဘောတရားကအမျိုးလိုသဘောတရားမပါတဲ့လက်တွေ့ကအကန့်လို့ဆိုတာလိုအဲ့လိုသူတို့ကတော့ဟိုနားပြောပြလို့ဟိုအမျိုးလိုအကန့်လို့ဆိုတော့သဘောမျိုးပဲကျွန်တော်ပြောချင်တာပ
ါဆရာဦးအောင်ခင်ဗျာဘယ်လိုသဘောရလဲ
ဒီပါဆိုတော့ဟိုကိုကွင်းနိုင်ဦးပြောထားတဲ့ဟိုစာကနည်းဟိုတော်တော်တောက်ဆုံးပြောထားတဲ့ကိစ္စဒီလက်တွေ့လုံးလို့ရတဲ့ real politics နဲ့ဟို realist နဲ့ idealist ပေါ့ဗျာဒီနေရာမှာတက်ကဲတဘောကတော့စစ်တပ်ကသူက ูลุลุยาได้กิซาตูลุดาวตูมาไอเดียใต้ไม่ရှိอยู่ตูเล็ดตุยตะมาบ่เปียเล็ดตุยมากูอปอซียานี่ตูอ่ะเหน่มเปอซียานี่ตูอชงเป้มโหดาမျိုးบ่ตูเล็ดตุยยานเนาะอปอซียานี่ในกิซาโอตูกิซาบีลุมาบ่บ่แล้วตูมาญาญาอยู่ซะมาไม่ရှိเว้ยโหดีเนี่ยมาจนป้ายติงงาซาลีตะคูจนบ่ด้อจินเลยเปียအဲ့လေဆိုတော့ဒီဂျပန်ပြည်အခုလိုအခြေအနေကိုရောက်သွားတာကဂျပန်ဆာမူရိုက်တွေကလုတ်သွားတာသူတို့ဘလူးအားမှလုတ်ခိုင်းတာမဟုတ်ဘူးဂျပန်စစ်ဘိုတွေလုတ်သွားတာဆာမူရိုက်စစ်ဘိုပေါ့ဗျာသူတို့ဘလူးအားမှလုတ်ခိုင်းတာမဟုတ်ဘူးဂျပန်စစ်ဘိုကလုတ်သွားတာအဲ့လိုလေဆိုတော့သူတို့ဒလုံးမလုတ်လို့ရှိရင်ငါတို့တိုင်းပြည်ကအနောက်တိုင်းရဲ့ဘာနောက်ပိတ်ခွေးရောက်ပြီးအနောက်တိုင်းနှိမ့်ဆက်တယ်လို့ငါတို့ကားမယ်အဲ့တော့အနောက်တိုင်းနေနဲ့ရင်ပုံတန်းနိုင်အောင်လို့ငါတို့တိုင်းပြည်ကိုခစ်မီအောင်လုတ်မှဖြစ်မယ်ဆိုပြီးတော့ဂျပန်ဆာမူရိုက်စစ်ဘိုတွေကယုံကြည်ပြီးတော့ဒီအယူအဆရှိတယ်ဒီအိုင်ဒီယာအတွေ့အကြုံရှိပြီးတော့ဒီရှိတဲ့အိုင်ဒီယာအတွေ့အကြုံနဲ့သူကအကောင့်ထဲပေါ်သွားတာအကောင့်ထဲပေါ်တဲ့အခါမှာတကယ်စိတ်လက်စိတ်ရောကိုပါတရားလေ့လာပြီးတော့အကောင့်ထဲပေါ်တဲ့အတွက်အပပီမာဒါကိုမေကြီးပြုပြင်ရေးလို့ခေါ်တယ်အဲ55နှစ်ပဲကြာတယ်55နှစ်ကာလအတွင်းမှာဂျပန်အင်္ဂလန်တို့ဘာလို့လဲရေပောင်တန်းနိုင်တဲ့ဖြစ်ပြီးနိုင်ငံဖြစ်လာတယ်အခုဗမာပြည်က54နှစ်ရှိနေပြီအခုရဒီအခြေခံဥပဒေတောင်မရှိသေးဘူးအပပီမာဒီဂျပန်ပြည်သူတွေရဲ့တောင်းတာလည်းမဟုတ်ဘူးလိုရင်းနဲ့လည်းပြောတာမဟုတ်ဘူးနိုင်ငံသားတွေကဝိုင်းပြီးတော့တိုက်တွန်းတာလည်းမဟုတ်ဘူးဂျပန်စစ်ဘုရားဆမ်မူရိုက်တွေကသူတို့ကလည်းသူတို့အသိစိတ်ဓာတ်နဲ့သူတိုက်ပြည်ကိုပြောင်းလဲရမယ်ဆိုတာပြည်ပြည်သူလှုပ်သွားတာ
ဆရာပြောတာပြည်စုံနေတယ်ကောင်းနေတယ်အမျှော်အမြင်ရှိတယ်အဲ့ဒီသဘောတော့ရှိတ
ယ်အဲ့ဒါကြောင့်မလို့ねကျွန်တော်ပြောချင်တာကဒီဂျပန်ပြည်ကချစ်မီအင်အားကြီးနိုင်ငံဖြစ်လာတာစစ်ဘုရားရဲ့လက်တွေ့အကောင့်အထည်ပေါ်သွားတာဒါကြောင့်မလို့ကျွန်တော်ပြောချင်တာကတော့ဂျပန်ပြည်မှာဆမ်မူရိုက်ဗမာပြည်မှာသခိုးတစ်ပိုင်းဆိုတာအဲ့ဒါပဲ
ဟုတ်ကဲ့ဒီတပတ်ဟို RFA တတင်းသုံးသပ်ချက်စကဝိုင်းမှာပေါ့လေအဓိကပြန်တော့ဖိလစ်ပိုင်ဆိုင်ရာနာဖာတန်မကြီးရဲ့တတင်းစာရှင်းလင်းပွဲမှာပြောဆိုချက်တွေပေါ့လေဒါတွေကိုကျွန်တော်တို့အခြေခံပြီးတော့ဆွေးနွေးကြတာပေါ့လေဆွေးနွေးချက်တွေကလည်းတော်တော်လေးပြည့်စုံစုံရှိတယ်လို့ယူဆပါတယ်ဒါကြောင့်မလို့တော့အသေးစိတ်ဝင်ပြီးတော့ဆွေးနွေးတဲ့လန်ဒန်မြို့ကဆရာဦးအောင်ခင်ကုလသမဂ္ဂဆိုင်ရာညမောင်အစိုးရရဲ့ကိုယ်စားလှယ်ဒေါက်တာတောင်းထွန်းမကွေတိုင်းမင်းလာမျိုးနယ်ကလွတ်တော်ကိုစလည်းလည်းဖြစ် MCB အတွက်ပဲအတင်းမှုလည်းဖြစ်တဲ့ဆရာဦးချစ်တန်ခုလိုဆွေးနွေးတဲ့အတွက်လွတ်လပ်တဲ့အာရှအတန်အာရဖီကနေပြီးတော့အထူးကျေးဇူးတင်တဲ့အကြောင်းကျွန်တော်တို့ပြောပြရစီခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့